အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာစနေနေ့ညနေပိုင်းမှာ Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်တဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရဆု Harvard Humanitarian of the Year ဆုကိုလက်ခံရယူခဲ့ပါတယ်။ဒီဆုလက်ခံရယူခဲ့တဲ့ဒေါန်ဆန်းစုကြည်ကလူသားတွေအတွက်လောကကြီးမှာတာတူညီမျှရှိရေးဟာတိတ်ကိုအရေးပါကြောင်းအခုလိုပြောကြားလိုက်ပါတယ
် Material possessions. What is this about? Is it about security?Is it about proving that you're better than others?
ပစ္စည်းဥစ္စာပိုင်ဆိုင်တဲ့နဲ့ပတ်သက်ပြီးပြောရရင်ဘာကြောင့်ပိုင်ဆိုင်ချင်ကြတာပါလဲ။လုံခြုံရေးအတွက်ကြောင့်လား။သူများထက်သားချင်းလို့လား။ကျမတော့တိတ်မသိပါဘူး။အဲ့ဒီအဖြေကိုသိချင်ပါတယ်။ချမ်းသာတဲ့သူတွေကဘာကြောင့်များပိုးပြီးချမ်းသာချင်ကြတာပါလဲ။တိတ်ပြီးအရေးကြီးတဲ့အဖြေကိုရှာရပါတော့မယ်။မတူကွဲပြားတဲ့တိုင်းရင်းသားတွေကြားမှာဆက်ဆံရေးပိုးပြီးကောင်းလာအောင်ကျမတို့တစ်ခုခုတော့ရှာကြပါတော့မယ်။ဒီကိစ္စဟာလူသားတွေအချင်းချင်းကြားမှာဖြစ်တာမို့လူသားတွေနဲ့ပတ်သက်ပြီးကျမယုံကြည်ချက်ကတော့တယောက်နဲ့တယောက်ကြားမှာအပြုသဘောဆောင်တဲ့နီးလန်းနဲ့မချင်းကပ်မချင်းရှေ့ကိုတိုးနိုင်မယ်မထင်ပါဘူးလူသားတွေရဲ့အဖွဲ့အစည်းဟာနောက်ကိုမဆုတ်ပါဘူးရှေ့ကိုပဲတိုးတက်မယ်ဆိုတာကျမယုံကြည်ပါတယ်ဒါကြောင့်ဘလို့တိုးတက်အောင်လုပ်မယ်ဆိုတဲ့အဖြေကိုရှာကြရမှာပါဒီကျောင်းတော်ကြီးမှာကဘာရရကကဘာသာယဉ်ကျေးမှုမျိုးစုံနဲ့လူတွေစုဝေးနေတာမို့ဒီအဖြေကိုဒီနေရာမှာရှာလို့ရနိုင်တာပါဒါကြောင့်ဘယ်လိုရှာရမလဲဆိုတော့အဖြေကိုပြောကြပါလို့ဒေါန်ဆန်းစုကြည်ကပြောကြသွားတာပါဘော့စတန်မှာရှိတဲ့ကမ္ဘာထိပ်တန်း Harvard တက္ကသိုလ် Foundation ကဒေါန်ဆန်းစုကြည်ကို Peter J. Gomes Humanitarian Award ချီးမြှင့်ခဲ့တာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ဟာစနေနေ့မနေ့ပိုင်းကနယူးယောက်မြန်မာတန်ရုံးမှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံခဲ့ပါတယ်စက်တင်ဘာလ19ရက်တနင်္လာနေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှချင်းပါမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှဖြစ်ပြီးစက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမင်ကွန်းပြောကြားမှာဖြစ်ပါတယ်စက်တင်ဘာလ21ရက်ဗုဒ္ဓဖူးနေ့မှာပဲညနေ 9:00 ခွဲအချိန်မှာနယူးယောက်ကAsian Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့အနာဂတ်အကြောင်းမိန့်ခွန်းပြောကြားမှာဖြစ်ပြီးအဲ့ဒီမိန့်ခွန်းကိုလည်းဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်